Iran အနုမျိုးစွမ်းအင်အဖွဲ့လက်အောက်ကလုပ်ငန်းခွဲတစ်ခုရဲ့ကွန်ပျူတာခွင့်ရက်ကိုဟက်ကာအဖွဲ့တစ်ခုကဖောက်ထွင်းခဲ့ပြီးတဲ့နောက်အီးမေးလ်စနစ်ထဲကိုဝင်ရောက်ခွင့်ရသွားကြောင်းအနုမျိုးစွမ်းအင်အဖွဲ့ကတင်းင်းကနွေနေ့မှာပြောပါတယ်ဖောက်ထွင်းရယူသွားတဲ့အီးမေးလ်တွေထဲမှာတော့လုပ်ငန်းဆိုင်ရာအကြောင်းအရာတွေပုံမှန်နေ့စဉ်ဆက်သွယ်ပြောဆိုမှုတွေပါဝင်ကြောင်းလည်းတင်းင်းကနွေနေ့တို့အခြေညာချက်မှာဖော်ပြပါတယ်Black Reward လို့သူတို့ကိုသူတို့သုံးနှုန်းပြောဆိုတဲ့အဖွဲ့တစ်ခုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပြီးအီရန်ရဲ့နျူကလ িয়ার ဆက်ယုံတွေရဲ့ပုံတွေနောက်အီရန်အနုမျိုးစွမ်းအင်အေဂျင်စီထံကသတင်းအချက်လက်အနည်းဆုံး50 GB လောက်ကိုထုတ်ပြန်ထားပြီးဖြစ်ကြောင်းလည်းပြောပါတယ် Black Reward အဖွဲ့ရဲ့အဆိုအီရန်အနုမျိုးစွမ်းအင်ထုတ်လုပ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုမ္ပဏီကအင်ဂျင်နီယာနဲ့ဝန်ထမ်းတွေရဲ့လစာတွေနဲ့သူတို့ရဲ့အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ထားကြောင်းပြောဆိုထားပါတယ်။ဒါအပြင်ဘူရှာဒါအပေဆက်ယုံမှာအလုံးလုံးနေတဲ့အီရန်နဲ့ရုရှားကျွမ်းကျင်သူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့ပြည်ဝင်ခွင့်တွေကိုလည်းထုတ်ပြန်ထားကြောင်းပြောပါတယ်။လက်တလောနိုင်ငံတော်ဆန္ဒပြပွဲတွေကနေဖန်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုအီရန်အစိုးရဘက်ကပြန်လွှတ်ပေးဖို့လည်းအဲ့ဒီအဖွဲ့ကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလလယ်ပိုင်းမှာအီရန်ဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းခံရပြီး၃ရက်အကြာမှာမာဆာအာမီနီတေဆုံးခဲ့ရမှုကနေနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်။အမျိုးသမီးတွေရဲ့ဝတ်စားစီရင်မှုဆိုင်ရာတင်းတင်းကြပ်ကြပ်သတ်မှတ်ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အသက်22နှစ်အရွယ်အာမီနီဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်။